COVID ရောဂါကြောင့်သေဆုံးမှုတွေနဲ့ကူးစက်မှုတွေတိတိတသားတိုးလာနေတာကြောင့်အခြေအနေကိုထိန်းချုပ်ဖို့ကျန်းမာရေးပညာရှင်တွေသတိပေးနေတဲ့အကြောင်းပြောပြပါမယ်။ကျွန်မကစုစုပါမြန်မာပြည်မှာလာပိုင်းတွင် COVID ရောဂါကြောင့်သေဆုံးသူ200ကျော်နဲ့ကူးစက်သူ1000ကျော်အထိရှိလာတာကြောင့်ကန့်သတ်ချက်တွေတုံ့ပြန်ထုတ်ပြန်လိုက်သလိုရောဂါကြောင့်သေဆုံးမှုကိုလျှော့ချဖို့အတွက်အချိန်မီကုသဖို့အရေးကြီးတယ်လို့လည်းကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။ရောဂါကူးစက်ခံရသူတွေအနေနဲ့ဆေးရုံစည်းကမ်းတွေစီးအချိန်မီပြသမှသာအသက်အန္တရာယ်ဆုံးရှုံးရတဲ့အခြေအနေကိုရှောင်ရှားနိုင်မယ်လို့လည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကဗဟုကူးစက်ရောဂါတိုက်ဖျက်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA ကိုပြောပါတယ်။မတင်ငါစရာယောဂလက္ခဏာတွေတွေ့ရတယ်ဆိုရင်လည်းစေယုံစေကံတွေစီအမြန်ဆုံးပြသဖို့တိုက်တွန်းထားပါတယ်
။ကုသမှုဘိုင်းမှာလည်းသက်ဆိုင်ရာနော်ရှေးပညာနော်ပမောက္ခတွေသက်ဆိုင်ရာဆရာဝန်ကြီးတွေအနေနဲ့ကိုယ်စွမ်းမြန်စွမ်းရှေ့သရေအကောင်းဆုံးကုသမှုပေးနေတာဖြစ်ပါတယ်။သို့တော့သူတို့တွေကလည်းမတ်တရားတွေမောက်တဲ့အတွက်စေယုံကိုစောစောစီစီရောက်လာမှတော့သူတို့ကယ်ဆယ်နိုင်မှာဖြစ်ပါတယ်။စေယုံကိုနောက်ကြပြီးမှရောက်လာတယ်နောက်တစ်ခါယောဂစိတ်ကြောမှရောက်လာတယ်စေပြီးမှရောက်လာတယ်ဆိုရင်သူတို့ဘလောက်ပဲသူတို့ရဲ့အတက်ပညာတွေသူတို့ကိုစမ်းကြံစမ်းရှိသမျှလုပ်ပေးကြအောင်နော်လုပ်ပေးခွင့်ရပါဘူးဒါကြောင့်မို့လို့နောက်ထပ်သိဆုံးမှုရှော့နေစေဖို့အတွက်နောက်ထပ်အရေးကြီးတဲ့တစ်ချက်ကတော့နော်အိမ်မှာချိန်မကုနေပါနဲ့အိမ်မှာခုနယောဂကျောမှမပြပါနဲ့မိမိမှာအသက်ကြီးတဲ့သူတွေရောနောက်ခံယောဂရှိတဲ့သူတွေမှာဖျားတယ်ချောင်းဆိုးတယ်နောက်မောပန်းတယ်နော်အနံ့မရဘူးဒါမျိုးဆိုလို့ရှိရင်ချက်ချင်းသက်ဆိုင်ကျန်းမာရေးဌာနကိုဆက်သွယ်ပြီးတော့ပြသဖို့အထူးလိုအပ်ပါတယ်ဒါလေးကအရေးကြီးပါတယ
်ပိုးရီလူနာအများဆုံးရှိနေတဲ့ရန်ကုန်တိုင်းအတွင်းကူးစက်မှုကိုထိန်းချုပ်နိုင်မှုသတင်းနှစ်ပတ်ကြာအိမ်ပြင်မထွက်ဖို့အမိန့်ထုတ်ထားပါတယ်တမတ်ကာလနှစ်ပတ်အတွင်းယောဂကူးစက်မှုကိုထိန်းချုပ်နိုင်မှုရည်ရွယ်ထားပြီးထုတ်ပြန်ထားတဲ့စည်းကမ်းတွေကိုလိုက်နာဖို့အရေးကြီးတယ်လို့လည်းရန်ကုန်တိုင်းကိုဗစ် -19 ကာကွယ်ထိန်းချုပ်ကူတာရေးပေါင်းစပ်ညှိနှိုင်ရေးကော်မတီဒုဥက္ကဋ္ဌဒေါက်တာစောဝေစုကပြောပါတယ
်ရန်ကုန်မှာရှိတဲ့လူကြီးလူငယ်မရွေ့လဲနေလေအောင်မြင်းဆောင်မကြံဒီတိုက်ပွဲကိုတိုက်ရမှာဖြစ်ပါတယ်တဦးတစ်ယောက်မကြံလိုက်နာတောင်းရွက်ရမှာဖြစ်ပါတယ်ညီသူတဦးတစ်ယောက်မှညီသည့်အကြောင်းနဲ့မျှဒီကိစ္စကိုကြောင်လွှဲလို့မရဘူးဒီကိစ္စကိုကျွန်တော်တို့ခွင့်လွှတ်တော့မရဘူးဒါကြောင့်အားလုံးစုပေါင်းပါဝင်ပြီးလူတိုင်းလူတိုင်းကမတ်တာမယ်လက်ဆေးရမယ်သူစိတ်တည်ဆင်းနေရမယ်ခမင်းစားရင်နေ့တစ်ချင်းတိုင်းခုနကလို့တယောက်တည်းစားရမယ်ဒါတွေအစားအားလုံးအသေးစိတ်လိုက်နာဖို့လိုပါတယ်အဲ့လိုမျိုးခုနကားပေါ်မှာလိုက်နာရမယ်စီကံနေလမ်းမှာလိုက်နာရမယ်စီကံနေအိမ်မှာလိုက်နာရမယ်စီကံနေဒါတွေအကုန်လုံးရက်ွက်မှာလိုက်နာရတိတိကျကျလိုက်နာပြီးဒီတိုက်ပွဲကိုကျွန်တော်တို့အားလုံးရန်ကုန်မှာရှိတဲ့ဒီသူလူလူခုနှစ်တန်းကျော်အားလုံးပါဝင်ပြီးတိုက်ခိုက်မှာကြာအောင်မြင်မှာဖြစ်ပါတယ်ဒါကြောင့်အဲ့ဒါကိုကျွန်တော်အနေနဲ့တော့ဒီနေရာကနေပြီးတော့အနုအညွတ်မြစ်တာရက်ခါပါတယ်အရေးကြီးဆုံးအချိန်လို့လည်းကျွန်တော်တို့ပြောချင်တယ်
အိမ်မှာပဲနေဖို့အမိန့်ထုတ်ပြန်ထားချိန်မှာချွင်းညက်နဲ့ထွက်ခွင့်ရသူတွေကလွယ်လို့ကိုနေထိုင်ရာမြို့နယ်ကိုကျော်လွန်ပြီးသွားလာသူတွေကိုဒီကနေ့ကစပြီးအရေးယူမှာဖြစ်ကြောင်းလည်းအာဏာပိုင်တွေကပြောဆိုထားပါတယ်။လူကြီးလူငယ်မျိုးတွေယောဂဘူးကူးစက်နိုင်တဲ့အန္တရာယ်ရှိတာကြောင့်ထုတ်ပြန်ထားတဲ့စည်းကမ်းတွေကိုလိုက်နာဖို့အရေးကြီးကြောင်းလည်းဒေါက်တာခင်ခင်ကြီးကပြောပါတယ်
။လူကြီးတွေမှာသွေးထဲမှာရှိတဲ့အောက်ဆီဂျင်အားဆိုလို့ရှိရင်ချက်ချင်းပဲဒီယောဂကိုဗစ်ဝင်ကူးစက်လာလို့ရှိရင်ငကိုယောဂအခက်တွေကြောင့်ပြောဆက်ဆက်သွေးထဲမှာအောက်ဆီဂျင်လည်းပဲကျပြီးတော့เนาะအသက်အန္တရာယ်ထိရောက်ရှိနိုင်ပါတယ်ဒါဟာလည်းအရေးကြီးတဲ့အချက်ဖြစ်ပါတယ်ဒါဒီအဲ့ဒါကြောင့်မို့သေဆုံးမှုလျှော့ချတဲ့အခါမှာတစ်ခုတည်းရနေပြီးတော့တွေးလို့မရပါဘူးဘက်ပေါင်းဆုံးတောက်ပေါင်းဆုံးကနေတွေးပြီးတော့ဆောင်ရမှာဖြစ်ပါတယ်ဒီလိုသာတယောက်စီတယောက်စီရတာတောင်းဝန်တိတိနဲ့เนาะမိမိရဲ့တောင်းဝန်လာခြေပေါ်အောင်လှုပ်ဆောင်မယ်ဆိုလို့ရှိရင်เนาะသေဆုံးမှုကဘောเนาะနည်းနိုင်တဲ့ပြန်နည်းသွားမှာဖြစ်ပါတယ်เนาะဒီနေရာမှာဆိုလို့ရှိရင်ချုပ်သေဆုံးတဲ့သူမှာကလေးငယ်လေးတွေချုပ်အသက်ကြီးတဲ့သူတွေအားဆိုလို့ရှိရင်ဆေးရုံကိုသေဆုံးပြီးမှရောက်လာတာကိုဒီဘက်အတွင်းမှာတော်တော်များများတွေ့ရတဲ့အတွက်ကြောင့်ဒါလေးကိုတော့သတိပြုစေချင်ပါတယ်ဒီကတော့တောင်းဝန်အရှိမိမိကိုယ်တိုင်နဲ့မိမိမိသားစုအတွက်တယောက်စီတယောက်စီတောင်ကိုယ်တိုင်တောင်းဝန်ရှိပါတယ်
။ကျန်းမာရေးဝန်ကြီးဌာနရဲ့နောက်ဆုံးထုတ်ပြန်ချက်အရမြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ226ယောက်နဲ့ကူးစက်သူအတူပြုလူနာ1000ကျော်ရှိပါတယ်။ယောဂါကူးစက်မှုနဲ့သေဆုံးမှုတွေတိုးလာနေချိန်မှာပဲကာကွယ်ထိန်းချုပ်ရေးကန့်သတ်ချက်တွေကိုနောက်ထပ်တစ်လတိုးမြင့်သတ်မှတ်ထားပါတယ်။အောက်တိုဘာ31ရက်နေ့အထိတိုးမြင့်သတ်မှတ်လိုက်တဲ့ကန့်သတ်ချက်အရနိုင်ငံတကာကခရီးသွားတွေကိုပြည်ဝင်ခွင့်ရယူကန့်သတ်ချက်တွေဆက်လက်ထားရှိမှာဖြစ်ကြောင်းလည်းနိုင်ငံခြားရေးဝန်ကြီးဌာနကဒီကနေ့ပဲသတင်းထုတ်ပြန်ထားပါတယ်ရှင်။ကျွန်မကစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။